မြန်မာနိုင်ငံပြည်သူတွေရဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားရှိကြတဲ့အတွက်သူတို့အနေနဲ့ဂုဏ်ယူကြောင်းအန်ဖရန်ရဲ့တွေးရှိချက်တွေအရရွေးကောက်ပွဲကော်မရှင်ရဲ့အစစ်အစစ်တာဝန်ပေးတဲ့နေရာတွေမှာချိတ်ဆက်မှုအားနည်းတာတွေလွဲချော်တာတွေရှိတယ်လို့ပြောပါတယ်။တပ်တွင်းမဲဆန္ဒနယ်တွေကမဲယုံတွေမှာသူတို့စောင့်ကြည့်လေ့လာခွင့်ရတယ်လို့သတင်းတော်တူမေးမြန်းတာကိုအဖွဲ့ဝင်တူဖြစ်သူမစ္စတာဘစ်ဟာယက်ဒက်စ်ကဖြေကြားခဲ့ပါတယ်။
Our observers were able to observe at the military bases, at the military compounds. We really don't have any complaints saying that they were not allowed.
ကျွန်တော်တို့အနေနဲ့တပ်မတော်မဲယုံတွေမှာစောင့်ကြည့်လေ့လာခွင့်ရခဲ့ပါတယ်။အဲ့ဒီလိုလေ့လာရမှာထူးထူးခြားခြားတိုင်တန်းတာပြောဆိုတာမတွေ့ခဲ့ရပါဘူး။အဲ့ဒါအပြင်အဲ့ဒီနေရာတွေမှာမဲယွေတက်တဲ့အချိန်မှလည်းလေ့လာစောင့်ကြည့်ခွင့်ရခဲ့ပါတယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးနောက်ထပ်ဆက်လက်လေ့လာစောင့်ကြည့်သွားမှာဖြစ်တယ်လို့အဖွဲ့ဥက္ကဋ္ဌမစ္စတာဒါမာဆိုဂျီမက်ဘျူးကပြောပါတယ်
။ We make a proposal to parliament to act on this and we follow them up.We also make proposals to the election commission.
ကျွန်တော်တို့အစီရင်ခံစာဟာပနားမအနေနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့လုံနိုင်တာကဒီနိုင်ငံအတွင်းကရွေးကောက်ပွဲနဲ့ပတ်သက်ပြီးလှုပ်ဆောင်ကြတဲ့အဖွဲ့တွေ၊လွတ်တော်ကိုယ်စားလှယ်တွေ၊ရွေးကောက်ပွဲကော်မရှင်တွေနဲ့တွဲဆုံပြီးလေးလာတွေးရှိချက်တွေကိုအကြံပြုသွားမှာဖြစ်တယ်လို့ပြောခဲ့တာဖြစ်ပါတယ်။ Anfran Foundation အဖွဲ့ဟာဖိလစ်ပိုင်အခြေစိုက်ဖြစ်ပြီးမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုကာလတိုကာလရှည်ခွဲပြီးစောင့်ကြည့်လေ့လာခဲ့တာဖြစ်ပါတယ်။အန်ဖရဲအဖွဲ့ဟာမြန်မာနိုင်ငံပြည်နယ်နှစ်တိုင်း14ခုလုံးမှာရှိတဲ့မဲယုံ303ယုံကိုရွေးကောက်ပွဲစောင့်ကြည့်လေ့လာသူ48ယောက်နဲ့စောင့်ကြည့်လေ့လာသွားမှာဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။